ထိုင်းနိုင်ငံမှာကိုဗစ်-19ကြောင့်ထုတ်ပြန်ထားတဲ့အရေးပေါ်ကြေညာချက်ကိုဩဂတ်လ9ရက်အထိတက်တန်းတိုးမယ်လို့အစိုးရအစနစ်အရရှိကြောက်ကဒီကနေ့ပြောကြားပါတယ်။တချိန်ထဲမှာပဲမြန်မာနိုင်ငံကရွှေ့ပြောင်းလုပ်သားတွေအပါအဝင်အိန္ဒိယနိုင်ငံတွေကရွှေ့ပြောင်းလုပ်သားတစ်သိန်း2000လောက်ကိုလည်းတစ်ဖြည်းဖြည်းကြီးဝင်ပေးမယ်လို့ကြေညာပါတယ်။စီးပွားရေးကျန်းမာရေးရုပ်ရှင်ရိုက်ကူးရေးတွေအတ န်ကိန်းတုံးပြန်ရေးဆိုင်ရာပြောခွင့်ရသူကဒီကနေ့ပြောကြားပါတယ်။လေယာဆိုင်ပြုံးရေးနဲ့ဆောက်လုပ်ရေးလုပ်ငန်းတွေမှာအလုံသမားလိုအပ်ချက်ကြောင့်မြန်မာ၊လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေကရွှေ့ပြောင်းလုပ်သားတွေကိုတဖြည်းဖြည်းနဲ့လာခွင့်ပြုမှာဖြစ်ပြီးချိုင်းနိုင်ငံရောက်တာနဲ့ COVID-19 ရောဂါရှိမရှိစစ်ဆေးမှုတွေလုပ်သွားမယ်လို့ပြောပါတယ်။ထိုင်းနိုင်ငံမှာအရေးပေါ်အခြေအနေကိုမလကုံပိုင်းကထုတ်ပြန်ခဲ့ပြီးတဲ့နောက်နိုင်ငံသားတွေပြည်ဝင်ခွင့်ပိတ်ပင်ခဲ့တာပါ။အဲဒီနောက်မြန်မာနိုင်ငံကရွှေ့ပြောင်းလုပ်သားအများအပြားလေးမြန်မာနိုင်ငံကိုပြန်လာခဲ့ကြရပါတယ်။ထိုင်းပြည်တွင်မှ COVID-19 ကာယရောဂါကူးစက်သူမရှိတော့တာနှစ်လနီးပါးရှိနေပြီမှာအရေးပေါ်အခြေအနေကိုဩဂတ်လကုန်နဲ့အထိတက်တန်းတိုးမဲ့ကိစ္စအပေါ်ထိုင်းတော်တော်များများကတော့မေးခွန်းထုတ်နေကြပါတယ်။အခုလိုအစိုးရကတက်တန်းတိုးမဲ့ကိစ္စကိုထိုင်းလွှတ်တော်ကခွင့်ပြုမပြုရှေ့သတင်းပတ်မှာဆုံးဖြတ်ပါဖြစ်ပါတယ်။